မြန်မာနိုင်ငံတွင်လူခွင့်ရေးချုပ်ဖောက်မှုဆိုင်ရာအထူးကော်မရှင်တရားဖွဲ့စည်းရေးကိုမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေဖြစ်ထမ်းဆောင်ခဲ့ပူသူနှစ်ဦးကထောက်ခံတဲ့ပေါ်လက်ရှိအထူးကိုယ်စားလှယ်ဖြစ်သူမစ္စတာသောမတ်စ်အိုဟေကင်ဒါနာကကြိုဆိုလိုက်ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာအသစ်တစ်စောင်ကိုအောက်တိုဘာလ1ရက်နေ့အတွင်းကုလသမဂ္ဂထွေထွေညီလာခံမှာတင်ပြဖို့ရှိပြီးအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုကိုရယူဖို့ရှိပါတယ်။ဒီအထူးကော်မရှင်တရားဖွဲ့စည်းပြီးစုံစမ်းရေးကိစ္စကလက်တွေ့ဖြစ်လာဖို့ဘယ်လောက်နှီးဆက်နေပါပြီလဲ။ဒီကြောင့်လည်းပတ်သက်လို့မစ္စတာကင်တာနာနဲ့ဆက်သွယ်စုံစမ်းပေးမြန်းထားတဲ့နော်ရှိုးကဆက်ပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရမရောက်ကုလသမဂ္ဂကဦးစီးပြီးတော့အထူးစုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းရေးကိုလက်ရှိကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာသောမတ်စ်အိုဟေကင်တာနာကသူ့ရဲ့တတိယမြောက်မြန်မာနိုင်ငံခီးစဉ်အပြီးပြီးခဲ့တဲ့မတ်လအတွင်းတုန်းကအဆိုပြုခဲ့တာဖြစ်ပါတယ်ဒီအဆိုပြုချက်ကိုအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU တစ်ခုလုံးအနေနဲ့တလုံးတဝရဲထောက်ခံကြောင်းကုလသမဂ္ဂအထွေထွေညီလာခံမှအဆိုတင်သွင်းဖို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်အမှုထမ်းခဲ့ပူတဲ့ Mr. Paulo Sergio Pinheiro နဲ့ Mr. Yuzo Yokota တို့ကဒီအာရှနဲ့ဥရောပခေါင်းဆောင်တွေ Brussels မြို့တော်မှာတွေ့ဆုံနေတဲ့အချိန်နဲ့ကြိုက်ပြီးတော့ EU နိုင်ငံသားရဲ့အကြီးအကဲ Miss Catherine Ashton ကိုစာရေးပြီးတော့တိုက်တွန်းခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးရဲ့တိုက်တွန်းစာထဲမှာမြန်မာစစ်အစိုးရကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာပြင်းထန်လွန်းနေကြကြပြန့်ပြန့်ဖြစ်ပွားနေတယ်။စီမံကိန်းတကျနဲ့အရက်သားတွေကိုပြစ်မှတ်ထားနေတာကြောင့်ဒီလိုနိုင်ငံတကာဥပဒေကိုချိုးဖောက်နေတဲ့လူအခွင့်အရေးကျူးလွန်မှုတွေကိုနိုင်ငံတကာကဒီတိုင်းရက်မကြည့်နေဘူးဆိုတာနောက်ဒီလူအခွင့်အရေးချိုးဖောက်မှုတွေကိုပြစ်ဒဏ်မပေးဘဲမတိကျိုးကျွန်ပြုနေတာကိုလည်းလက်မခံနိုင်ဘူးဆိုတာကိုပြသတဲ့အနေနဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးကို EU အနေနဲ့ထောက်ခံကြောင်းစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲမတိုင်မီအတိအလင်းထုတ်ဖော်ပြောကြားဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်အခုလိုတိုက်တွန်းလိုက်တာကိုလက်ရှိမြန်မာနိုင်ငံလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာကကြိုဆိုလိုက်ပါတယ်မစ္စတာကင်တာနာကိုယ်တိုင်လည်းဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းနိုင်ရေးအတွက်ပုံမခိုင်မာတဲ့အထောက်အထားအဖြစ်အစီရင်ခံစာတစ်တစောင်ကိုအခုလာမယ့်အောက်တိုဘာလ24ရက်နေ့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ
် I will have the chance to present my new report to the General Assembly. My new report in respect to
ကျွန်တော်တင်ပြမယ့်အစီရင်ခံစာအသစ်ထဲမှာမြန်မာပြည်ရွေးကောက်ပွဲအကြိုကာလလွတ်လပ်စွာစုဝေးပိုင်ခွင့်ဖွဲ့စည်းပိုင်ခွင့်ဆိုင်ရာကိစ္စတွေအပြင်ပြီးခဲ့တဲ့မတ်လကကျွန်တော်အစီရင်ခံစာထဲမှာပါဝင်တဲ့တရားမျှတမှုတာဝန်ခံမှုကိစ္စတွေကိုလည်းထည့်သွင်းထားပါတယ်။ဒီအစီရင်ခံစာကနေတဆင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုတွေနဲ့အတူအပြန်အလှန်ဆွေးနွေးမှုတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ
်အခုလောလောဆယ်ဒီအစီရင်ခံစာကိုလူသိရှင်ကြားမထုတ်ပြန်ရသေးပေမဲ့မကြာမီထုတ်ပြန်နိုင်လိမ့်မယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာဒီစုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းနိုင်ရေးကိစ္စဟာတကယ်ဖြစ်လာဖို့ဘလောက်နီးကပ်လာပြီလဲဆိုတာကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့သူ့အစီရင်ခံစာတဲ့နဲ့ပတ်သက်ပြီးတော့တုံ့ပြန်တဲ့အပေါ်မှာမူတည်တယ်လို့မစ္စတာကင်တာနာကပြောပါတယ
် What I really believe is that the issue is now on the table to be discussed.which is very important.
ဒီကိစ္စဟာထွေထွေညီလာခံမှာမဖြစ်မနေဆွေးနွေးရမယ်အကြောင်းအရာတစ်ခုဖြစ်လာပြီလို့ကျွန်တော်ယုံကြည်ပါတယ်။ဒါဟာအင်မတန်အရေးကြီးပါတယ်။ထွေထွေညီလာခံမှာကျွန်တော်အစီရင်ခံတင်ပြမယ်။အဲ့ဒီနောက်ထွေထွေညီလာခံကလေးနဲ့တဲ့ဆုံးဖြတ်ချက်တစ်ခုခုတော့ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အဲ့ဒီအထက်မှာအထူးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့ကိစ္စပါလာမလားဆိုတာကိုတော့ကျွန်တော်မပြောနိုင်ပါဘူး။ကျွန်တော်ရဲ့အစီရင်ခံစာကိုမြန်မာစစ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘလို့တုံ့ပြန်တယ်လဲဆိုတာကိုစောင့်ကြည့်ရအောင်မှာဖြစ်ပါတယ်ဘလို့အဖွဲ့ဝင်နိုင်ငံတွေကထောက်ခံကြမလဲဆိုတဲ့အပေါ်လဲမူတည်ပါတယ်အင်အားကြီးနိုင်ငံတွေကထောက်ခံတယ်ဆိုရင်တခြားနိုင်ငံငယ်တွေကလိုက်လာနိုင်ပါတယ
်ဒါကတော့လက်ရှိမြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာသောမတ်စ်အိုဟေကင်တာနာပြောသွားတာဖြစ်ပါတယ်ရှင်